ရခိုင်ပြည်နယ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာအစိုးရစစ်တပ်ကြားရင်ဆိုင်တိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရစစ်တပ်ဘက်ကစစ်အင်အားလက်နက်အင်အားတွေပို့တိုးပြီးချလာတဲ့အတွက်စစ်ရေးတင်းမာမှုအတော်လေးကိုပိုပြီးတော့ပြင်းထန်လာမယ့်အနေအထားဖြစ်တယ်လို့ရခိုင်တပ် AA ပြောခွင့်ရကပြောပါတယ်။စစ်ဖြစ်နေလို့လုံခြုံရေးအခြေအနေကြောင့်ညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ထားတဲ့မြို့နယ်6မြို့နယ်ထဲမှာတော့အမိန့်မနာခံမှုနဲ့အရသာတချို့ဖန်စီခံရတာအာနာပိုင်တွေဘက်ကမတင်ကမှုနဲ့နေအိမ်တွေကိုအင်အားသုံးဝင်ရောက်စစ်ဆေးနေတာတွေရှိသလိုဒေသခံပြည်သူတွေနေစဉ်လူမှုဘဝစားတောက်လုတ်ကင်မှုတွေအခက်အခဲဖြစ်ရတယ်လို့ရက်ခိုင်လွတ်တော်ကိုယ်စားလှယ်နဲ့ဒေသခံတွေကပြောကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးထားပါတယ်ရှင်
ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA နဲ့မြမဆိုးရစစ်တပ်တို့ကြားစစ်ရေးပြိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့အခုလက်ရှိမှာမြမစစ်တပ်ဘက်ကစစ်အင်အားလက်နက်အင်အားတွေထပ်တိုးချထားပြီးဘူးသီးတောင်မြောက်ဦးနဲ့မင်းပြားမြို့နယ်တွေဘက်မှာရင်ဆိုင်တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတယ်လို့ရခိုင်တပ်မတော် AA ရဲ့ပြောခွင့်ရခိုင်ဒုခကပြောပြပါတယ်
အော်ဒီရဲပိုင်းမှာတော့ဒီဘူးတီတော်မျိုးနေဒီဝနေယုံဖဲမှာဖြစ်ခဲ့တာရှိတယ်။နောက်တော့မြောက်ဦးနဲ့ဒီမင်းပြကြပေါ့နော်။အဲ့ဒီကျောင်းတော်ရွာရဲ့အချင်းမြောက်ဖဲတောင်တန်းပေါ်မှာဖြစ်တာတည်းရှိတယ်။ဆိုတော့အဲ့ဒီကျောင်းတော်ရွာရဲ့အချင်းမြောက်ဖဲတောင်တန်းဖဲမှာတော့ဟိုတိုက်ပွဲဖြစ်တာ၄ရက်ဆက်တိုက်လောက်ဖြစ်နေပြီပေါ့။ဆိုတော့တော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတာရှိတယ်။ဟိုအမြင့်ပြရှင်ဖုံးရဲဆိုတဲ့ဥစ္စာကြီးအိုပြီးတော့မှနော်ဒီဆက်ပြီးတော့ထိုးစစ်တွေလုပ်နေမယ်ဆိုရင်တော့ဟိုတိုက်ပွဲကတော့ဒါဆက်ပြစ်မှာပေါ့သူတို့ဒီဘာစစ်တပ်ဘက်ကတော့နော်ဒီ UN အားလက်နဲ့အင်အားတွေထားပြီးတော့ပြစ်နေတာတွေရှိတယ်ဆိုတော့ဒီရဲပိုင်းမှာလည်းပဲသူတို့ထားပြီးတော့ထိုးလာနိုင်တဲ့အနေအထားတွေတော့တွေ့နေရတယ်ဟိုထိုးစစ်ကြီးတွေလောက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းဒါဟိုကြေကြေပြတ်ပြတ်ဒါခံစစ်ကိုလောက်ရမယ်အနေအထားတော့ရှိတာဆိုတော့တိုက်ပွဲကတော့တကယ်ဥစ္စာဒီသူတို့ဘက်ကထားပြီးတော့ထိုးစစ်ကြီးလောက်လာလို့ရှိရင်တော့တိုက်ပွဲ area ကပေါ်ပြီးတော့ကျေလာနိုင်တယ်လို့တိုက်ပွဲရဲ့ပြင်းထန်မှုကလည်းဒီတက်ပေါ်ပြီးတော့ပြင်းထန်လာမှာပေါ့
အခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့တက်မတော်သတင်းမှန်ပြန်ကြားရေးဘက်ကတာဝန်ရှိတဲ့သူတွေကို VOA မြန်မာပိုင်းကအချိန်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လုံခြုံရေးအခြေအနေအရညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်6မြို့နယ်ထဲမှာကြောက်တော်မြို့နယ်ထဲမှာတော့မနေ့တနင်္လာနေ့ညကလက်နက်ကြီးတွေနဲ့ပစ်ခတ်တမ်းတွေထွက်ပေါ်နေတဲ့အတွက်ဒေသခံပြည်သူတွေထိတ်လန့်နေကြပါတယ်။ဒါအပြင်ဒေသခံလုံခြုံရေးတပ်တွေဘက်ကနေတအိမ်ကိုအင်အားသုံးပြီးဝင်ရောက်စစ်ဆေးမှုရှိခဲ့တယ်လို့ကြောက်တော်ဒေသခံဦးစောဝင်းကပြောပြပါတယ
်။လုံခြုံရေးဆိုတာကပြည်သူတွေအတွက်လုံခြုံရေးနေထိုင်မှုကာကွယ်ရေးပေးရတဲ့အခွင့်အရေးကိုပြောတာပဲမလား။ဘာဖြစ်လို့လဲဆိုတော့မင်းသားညနေဖြစ်ပေါ်ဝေးကြည့်လိုက်လို့လူကြီးရဲ့လို့ခေါ်တဲ့အဖွဲ့တွေကဥပဒေတည်းပြစ်ထောက်တယ်ပြီးတော့အင်ဂျင်အိမ်ကိုလို့တန်ဖရားဖြစ်ပြီးဆိုတော့အင်ဂျင်ကိုဝယ်ပုံတယ်ချတယ်အဲ့လိုမျိုးလေးလေ။အဲ့တော့ဒါလည်းကျေထွက်စစ်တင်မပြီးဘူးကြ။ဟိုပီပီတွေကိုမြင်ဟိုပီပီကကြောက်တယ်။သူတို့ကိုမြင်ရင်ပီပီကလန့်တယ်။အဲ့လိုမျိုးလေးတွေဆိုတော့လွဲမှားကြတယ
်။အခုလိုမျိုးစစ်ဖြစ်နေတဲ့မြို့နယ်6မြို့နယ်ထဲမှာည9နာရီကနေမနက်9နာရီထိညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ထားတဲ့အတွက်ရခိုင်ဒေသခံပြည်သူတွေမှာအတော်လေးအခက်အခဲဖြစ်နေကြရတယ်လို့ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ်။
ဒီကျမတို့ရခိုင်ပြည်နယ်ဒီရသေးတော်မြို့နယ်ဆိုတာကတော့ညသောအဖြစ်လဲလုံးလဲစားတယ်များပါတယ်နောက်တစ်ခါဒီချောင်းတွေကိုအမိန်သဟေးပြုတ်ပြီးတော့စငါလုတ်စားတဲ့လူတွေများတယ်အဲနောက်တစ်ခါတနေ့လုံးမှတနေ့စားပြီးတော့တောတောင်တွေကိုဝင်ပြီးတော့ချင်းရှာလာတို့ဘောဂုံးတို့ဖားလေးတွေရှာလာတို့အဲ့ဒီလုပ်ငန်းတွေကိုဟိုလုံးချရတာရှိရဲ့အဲ့တဲ့ကြောင့်ဒီတရားလေးစေးလေးပုံမှန်ဆိုလို့ရှိရင်ညကိုနိုင်မထွေရဘူးမနဲ့9နာရီမထိုးမချင်းမထွေရဘူးဆိုတာကတော့သူတို့အတွက်ဒီလိုလောက်ခိုင်စားပါဝါကတော့တော်တော်အခက်အခဲရှိကြမှာတော့သိကြပါလေချင်း
ဒီတိုက်ပွဲတွေကြားမှာအသက်ဘေးကစိုးရိမ်ရလို့စစ်ပြေးဒုက္ခတွေ2000ကျော်လောက်ထွက်ပြေးတိမ်းချောင်နေကြရပြီးသူတို့အတွက်အရေးပေါ်သောသုံးရည်နဲ့စားနပ်ရိက္ခာအခက်အခဲရှိနေပါတယ်။ဒါပေမဲ့ဒေသတွင်းလုံခြုံရေးကိုအကြောင်းပြပြီးတော့စစ်ပြေးဒုက္ခတွေအတွက်အလှူတွေကိုမပေးဖို့ကန့်သက်ပိတ်ပင်မှုတွေနဲ့ကြုံနေရတယ်လို့လည်းအရင်တုန်းကမောင်းတော်မှာနေထိုင်ခဲ့တဲ့အခုလက်ရှိစစ်တွေဒေသခံတအူးဖြစ်တဲ့ဦးဝင်းလှိုင်ကပြောပြပါဗျ။
အစိုးရအနေနဲ့အကောင်းဆုံးအစီအမံခန့်ခွဲမှုတွေကိုပြည့်စုံရှင်နဲ့ကျွန်တော်လုံခြုံရေးလုံးဆောင်ရေးနဲ့ကျွန်တော်စောရဲတော့ရဲ့နေထိုင်ရတဲ့ကိုဒီချပစ်နေခြင်းနဲ့ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီလူလုံးမဲ့ဟာကတော့လူဖက်မရှိတော့ဘူးကျွန်တော်တို့စာထုတ်တယ်အဲ့ဒါတွေဟာကတော့မဖြစ်သင့်ဘူးလို့ထင်တယ်သူတို့ခွင့်ပြုချက်ရမှပြင်းနေဆိုရင်လူလုံးမဲ့ဟာကတော့ကန့်သတ်နေတယ်လို့မဖြစ်နေဘူးလားအဲ့လိုပဲမြင်နေတယ်ကျွန်တော်တို့ဒုက္ခတွေကိုထောက်ပံ့ခွင့်လို့ပေးသင့်တယ်လို့ယူဆတယ်ကျွန်တော်တို့
လက်တလုံးမှာတော့စစ်ဖြစ်နေတဲ့6မြို့နယ်ထဲမှာယာယီဒုက္ခတွေစခန်းပေါင်းက46စခန်းတည်ရှိသွားပြီဖြစ်ပြီးတော့ ကြေးရွာတွေထဲမှာပဲဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်တွေပါအပါအဝင်အခုနောက်ဆုံးအချိန်တွေကတော့ဒုက္ခသည်က 28,000 ကျော်ဖြစ်သွားပြီလို့စစ်ဆောင်စခန်းတွေထဲအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးကဧပြီလ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရှင်